ယူကရိန်းနယ်စပ်မှာတပ်ထားတဲ့တပ်တွေတချို့ပြန်ရောက်သိမ်းနေပြီလို့ရုရှားကပြောပေမဲ့လက်တွေမှာစင်အားတိုးမြင့်နေတာကတွေ့ရတဲ့အကြောင်းအမေရိကန်နဲ့နေတိုးမှမိတ်အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ
် More Russian forces, not fewer, are at the border and they're moving concerningly into fighting positions.
ရုရှားတပ်တွေကရောမသွားတဲ့အပြင်ပုံများလာနေပြီးတိုက်ခိုက်ရေးအတွက်အတင်းပြင်းတဲ့အနေအထားမှာရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Matt Price ကဗိုလ်ထုလေးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ NATO အဖွဲ့ဝင်နိုင်ငံ30ကကာကွယ်ရေးဝန်ကြီးတွေအစည်းအဝေးလုပ်နေတဲ့ Belgium နိုင်ငံ Brussels မြို့တော်မှာတော့ရုရှားဟာတန်တမာရေးရာဖြည့်ရှင်းမဲ့အကြောင်းပြောနေပြီးမြဲတကယ်လက်တွေ့မှာတင်းမာမှုတွေရောမသွားပဲတပ်တွေဆက်လက်တိုးချနေတာကိုပဲတွေ့နေရတယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စူလန်ဘက်ကပြောဆိုခဲ့ပါတယ်။အက်စတိုးနီးယားတောင်လိုင်းရေးအကြီးအကဲမစ်မာရင်ကလည်းရုရှားအနေနဲ့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်တာအပါအဝင်ယူကရိန်းပေါ်အကန့်အသတ်နဲ့တိုက်ခိုက်ပြီးအရေးကြီးတဲ့နယ်မြေတွေကိုသိမ်းပိုက်နိုင်တယ်လို့ပြောဆိုပါတယ်။